လောကကြီးမှာဝိဇ္ဇာဘဝမူကုကင်လဲတတ်တယ်ဆိုတာတကယ်မှန်တယ်ဟိုးလေးငါးနှစ်ကထိုင်းမှာအာနာသိန်းတော့ဆိုပြပြောခဲ့ဘူးတယ်အခုတော့မြန်မာပြည်မှာစစ်တပ်ကအာနာသိန်းသွားပြီထိုင်းမှာအာနာသိန်းတော့ကဘာကြောင့်ပြောလဲဆိုတော့ထိုင်းကမြန်မာပြည်တဲ့အဆအဆရရတာလုံးနေတယ်မြန်မာပြည်သားဖြစ်နေတော့ထိုင်းကအဲ့လိုတာနေတာကိုမကျင်တတ်ဘူးထိုင်းတဲ့တာခြင်းတယ်ဒါပေမဲ့သူတို့ကိုအမိလိုက်ဖို့ပဲလွယ်ပါမလဲအဲ့လိုသူတို့ရက်တက်နေတာဖြက်စီးသွားတာဖြစ်မှသာအမိလိုက်နိုင်ပါလိမ့်ဒါကြောင့်မို့ထိုင်းမှာစစ်တပ်ကအာနာသိန်းတော့ပြောတာပါမြန်မာပြည်ကစစ်အာနာရှင်စနစ်ကြောင့်အကောင်းဆုံးသိတဲ့တိုင်းပြည်ပါအဲ့လိုတိုင်းပြည်ရဲ့စစ်အာဏာရှင်စနစ်အောက်မှာကြီးပြင်းခဲ့ရတဲ့ဆိုပြလို့လဲစစ်အာဏာရှင်စနစ်အကြောင်းကိုကောင်းကောင်းသိတာပေါ့လေစစ်တပ်ကတိုင်းပြည်ကိုအုပ်ချုပ်ရင်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေဆုံးရှုံးနေအလုတ်ကင်တွေဆုံးရှုံးနေစီးပွားရေးမှာလည်းအဆင်မပြေဘူးစစ်တပ်ကအားလုံးကိုချုပ်ကင်တယ်စစ်တပ်ကိုအောက်ကျိုးမှာစစ်တပ်နဲ့ပေါင်းအောင်အလုတ်လုတ်ကင်လို့ရတယ်အရှင်းဆုံးပြောရရင်တော့စစ်တပ်အုပ်ချုပ်ရင်စီးပွားရေးပညာရေးလူမှုရေးအကုန်နှောက်ကြတယ်ဆိုတာမြန်မာပြည်သားတွေအသိဆုံးပါပဲ1962ခုနှစ်ကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာပြည်ကဘလောက်တောင်အောက်ကျနောက်ကျဖြစ်သွားလဲဆိုတာအားလုံးသိပါပဲမြန်မာပြည်သားဆိုရင်နိုင်ငံတကာကလည်းအထင်သေးကြတယ်။နှိမ်ညတယ်။အနှိမ်ခံရတာလည်းမပြောနိုင်ဘူး။ပညာရေးကလည်းအဆင်မပြေ။စနစ်ကျော်တင်လည်းဘာမှမတက်မြောက်။စီးပွားရေးဆိုရင်လည်းဘိတ်ဆုံးပါ။အစင်းရဲဆုံးနိုင်ငံစီးရင်ဝင်။နိုင်ငံတကာနဲ့လည်းဘာမှရင်မောင်းမတန်းနိုင်ခဲ့ဘူး။အဲ့တော့ဆိုပြီးတော့ကစစ်တပ်အာဏာသိမ်းမှာကိုကြောက်ပါတယ်။စစ်အာဏာရှင်စနစ်အောက်မှာနေရမှာကိုလန့်ပါတယ်။ဒါပေမဲ့လည်း2011ခုနှစ်မှာတော့စစ်တပ်တပိုင်းအစိုးရကဒီမိုကရေစီဆိုပြီးတက်လာတော့ပြောရပါတယ်။ဘာပဲဖြစ်ဖြစ်ပုံမှန်လင်းလင်းရှိလာတယ်လွတ်လွတ်လပ်လပ်ပြောခွင့်တွေရလာတယ်။စီးပွားရေးတွေကောင်းလာတယ်။ဒါတော့စစ်တပ်ကတပိုင်းတစ်စချုပ်ကင်ထားတဲ့ဒီမိုကရေစီပါဒီမိုကရေစီဒါအပြည့်အဝရရင်ဒီထက်တောင်တိုးတက်လာနိုင်သေးတယ်။2016ခုနှစ်မှာတော့ NLD ကအာဏာရလာတယ်။ပြည်ပြင်ပြောင်းလဲရေးလုပ်တယ်။ကြိုက်တဲ့လူလည်းရှိမယ်မကြိုက်တဲ့လူလည်းရှိမယ်။ဆိုပြကိုယ်တိုင်လည်း NLD ကိုကြိုက်တဲ့အထင်မပါပါဘူး။ဒါပေမဲ့ဒီမိုကရေစီစနစ်ပဲလေ။ဒီမိုကရေစီစနစ်နဲ့ပုံမှန်လေးသွားနေရင်အဆင်ပြေနေတာပါပဲ။ဘာပဲဖြစ်ဖြစ်စင်ကာပူတို့ထိုင်းတို့ကိုကြော်မယ်လို့ကြွေးကြော်လာနိုင်တယ်။ဟုတ်တော်ရှိမဟုတ်တော်ရှိဒါတွေကမျှော်လင့်ချက်တွေပဲ။ဒီမိုကရေစီစနစ်မှာအဲ့လိုမျှော်လင့်နိုင်တယ်လေ။အဲ့မဲ့စဉ်းစားကြည့်တော့သူတို့ကိုကြော်ဖို့ဆိုတာတိတ်တော့မလွယ်လာပါဘူး။သူတို့တိုင်းပြည်တွေကအရင်ကမြန်မာပြည်ထက်တားပြီးသားပုံမှန်လေးတိုင်းလဲဆက်လက်တိုးတက်နေတာ။ဒီတော့သူတို့ကိုကြော်ဖို့ဆိုရင်သူတို့တွေရက်တန့်နေမှသာဖြစ်နိုင်မယ်။သူတို့ရက်တန့်ဖို့ဆိုရင်ဘလို့ရက်တန့်မလဲ။စစ်ပွဲတွေဖြစ်ကယောဂါတွေကြားရောက်မှသာသူတို့လဲစီးပွားရေးရက်တန့်သွားနိုင်ပါပါ။အဲ့တော့ထိုင်းမှာစစ်တပ်ကအာဏာသိမ်းလိုက်တော့တော်တော်လေးပျော်ခဲ့တာပါ။အဲ့ချိန်မြန်မာပြည်ကဒီမိုကရေစီစနစ်နဲ့တွားပြီးစီးပွားရေးတိုးတက်နေတဲ့အချိန်ထိုင်းစစ်အာဏာရှင်ကအာဏာသိမ်းလိုက်ပြီဆိုတော့ဆိုပြီးတော့အတွေ့အကြုံရဆိုရင်ထိုင်းနိုင်ငံကဒုက္ခရောက်တော့မယ်လေဆိုပြီးတော့စီမ1962ခုနှစ်အာဏာသိမ်းလိုက်တော့လည်းဒီလိုပါပဲအစပိုင်းတော့စီးပွားရေးလူမှုရေးပညာရေးကပုံမှန်အတိုင်းဆက်သွားတာပဲအရင်ခေတ်ရဲ့ကြွယ်ဝမှုတွေကရှိသေးတာကိုစုဆောင်းထားတာတွေကိုထုတ်ပြီးစားသုံးရေးတဖြည်းဖြည်းကုန်လာတယ်ပညာရေးတွေတလွဲလို့စီးပွားရေးတွေအကုန်ပိတ်ဒီလိုနဲ့မြန်မာပြည်ကြီးကဒုက္ခရောက်ကိုကြိုးနေကုန်တော့တာပါပဲအဲ့ဒီအချိန်အခြားနိုင်ငံတွေကတော့ဒီတိုင်းမနေပါဘူးကောင်းမွန်တဲ့နိုင်ငံရေးစနစ်နဲ့စီးပွားရေးစနစ်တွေဖန်ပြီးမြန်မာပြည်ကိုကျော်တက်သွားကြတယ်မြန်မာပြည်ကတော့တည်တဲ့အတိုင်းပဲစေအိုချိုရေးစနစ်ကို1962ခုတည်းကစလိုက်တာအခုထိအဆုံးမသတ်နိုင်သေးဘူး2017ခုနှစ်ကနေ2020အတွင်းမှာတော့စစ်တပ်ကတနာလိုပေးထားတဲ့ရွှေရည်စိမ်ဒီမိုကရေစီလေးတော့ရလိုက်ပါသေးတယ်အခုတော့အိုက်လွတ်လပ်ရေးလေးပါဆုံးရှုံးသွားပါပြီဆိုပြမှာဆိုရင်အာဏာမသိမ်းခင်ဒီရည်မှန်းချက်တွေရှိတယ်အိမ်ကသားလေးကိုဘလူပြုစုပြိုးထောင်မယ်စပိန်နဲ့ကဘာပတ်မယ်လောလောဆယ်မြန်မာပြည်ကိုစပိန်နဲ့ပတ်ဖို့တော့စပွန်ဆာတွေရနေပြီအခုတော့အာဏာသိမ်းမှုနဲ့အတူအိမ်မက်တွေရည်မှန်းချက်တွေအကုန်ပြတ်စည်းသွားတာပါပဲအဲ့တော့ဆိုပြရစဉ်းစားမိတယ်ပြောတယ်မပြောတယ်လဲစဉ်းစားနေတာပါအခုတော့မထူးတော့ပါဘူးဆိုပြမပြောချင်ပေမဲ့ပြောရတော့မယ်စစ်အာဏာရှင်စနစ်ကိုတော်လှန်ပါဒါပေမဲ့နှစ်ပေါင်း60ကျော်တော်လှန်ခဲ့ပြီအစင်မပြေခဲ့ဘူးဒီတော့စစ်အာဏာရှင်စနစ်ကိုပဲတစ်ကဘာလုံးပြန်ပွားအောင်လုပ်ရတော့မယ်ဟုတ်တယ်လေကိုရီးယားနိုင်ငံကသာစစ်အာဏာရှင်စနစ်အောက်မှာဖြစ်ချင်တိုင်းဖြည့်ပြီးစီးပွားရေးတွေပြက်နေတာအခြားနိုင်ငံတွေကတော့ဒီမိုကရေစီတွေဘာတွေနဲ့စီးပွားရေးတွေတိုးတက်ပညာရေးတွေတိုးတက်သွားတာမနာလိုစရာတွေကြီးပဲဒီတော့အခြားနိုင်ငံတွေလည်းစစ်အာဏာရှင်စနစ်ဖြစ်မှာကောင်းမယ်။ဒါမှသူတို့လည်းမြန်မာပြည်နဲ့တန်းတူဖြစ်မှာ။ပြီးတော့မြန်မာပြည်ကစစ်အာဏာသိမ်းတဲ့ကိစ္စမှာအကျွမ်းကျင်ဆုံးတိုင်းပြည်။အကြာကြီးလည်းထိမ့်သိမ်းထားနိုင်တဲ့တိုင်းပြည်။ဒီတော့မြန်မာပြည်ကနေစစ်အာဏာသိမ်းသင်ကန်းစာတွေကိုဖြန့်ဝေရမယ်။အမေရိကန်တို့ဗြိတိန်တို့ကကမ္ဘာကိုဒီမိုကရေစီနေဖြန့်ဝေသလိုပေါ့။မြန်မာပြည်နေနဲ့လည်းကမ္ဘာနိုင်ငံအသီးသီးမှာစစ်အာဏာသိမ်းအောင်လှုပ်ဆောင်ရမယ်။ဒါကလည်းမခက်ပါဘူးလွယ်ပါတယ်။နိုင်ငံတိုင်းမှာစစ်တပ်ရှိနေတာပဲ။အဲ့နိုင်ငံကစစ်ကောင်းဆောင်တွေအာဏာသိမ်းလိုက်ရင်ပြီးတာပဲလေ။ဒီတော့စစ်တပ်ခေါင်းဆောင်တွေကိုစီယုံသိမ်းသွင်းလိုက်ရင်လွယ်လွယ်လေးပဲစစ်တပ်ဆိုတာလက်နက်လည်းရှိပြီးသားစစ်စခန်းတွေလည်းရှိတယ်ဒီတော့ဒီမိုကရေစီအစိုးရရှိကအာဏာကိုအလွယ်တကူထိမ့်သိမ်းလိုက်လို့ရတယ်အဲ့လိုသိမ်းဖို့အတွက်စစ်ခေါင်းဆောင်တွေစီယုံရမှလည်းတအားမခက်လာပါဘူးမြန်မာပြည်ကစစ်ခေါင်းဆောင်တွေရဲ့ပိုင်ဆိုင်မှုတွေလုပ်ပိုင်ခွင့်တွေကိုသာသူတို့ကိုပြောပြလိုက်မင်းတို့သာအာဏာသိမ်းနိုင်ရင်မြန်မာပြည်ကစစ်ခေါင်းဆောင်တွေလိုချမ်းသာလာမယ်ဘယ်လိုလုပ်ပိုင်ခွင့်တွေရလာမယ်ဘယ်လိုအဆင်ပြေမယ်လို့သာနိုင်ငံတကာကစစ်ခေါင်းဆောင်တွေကိုသိမ်းသွင်းလိုက်ပြည်သူတွေရဲ့အစဲခံရတာတော့ထည့်မပြောနဲ့ပေါ့လေအဲ့ဒါဆိုသူတို့လည်းစိတ်ဝင်စားလာမှာပါပဲစိတ်ဝင်စားလာရင်တော့စစ်တပ်ကအာဏာသိမ်းအမေရိကန်တို့ဗြိတိန်တို့မှလည်းစစ်တပ်ကအာဏာသိမ်းဒီကမ္ဘာလုံးစစ်တပ်တွေကပဲနိုင်ငံကောင်းဆောင်တွေဖြစ်လာမယ်ဒါဆိုရင်တော့ဒီကမ္ဘာလုံးဒန်းလူရည်သူစီးပွားရေးတွေနှိမ့်ကြပညာရေးတွေနှိမ့်ကြလူတွေလည်းငှက်သမိုင်းဘောတို့ကာတွန်းတွေကစကလုံးလိုပြိုင်ပြီးခြာတူးလန်ကြတာပေါ့လေအဲ့ဒါဆိုမြန်မာပြည်ကစစ်တပ်ကိုလည်းအခုလိုအာဏာသိမ်းတဲ့အတွက်အဖြစ်တွေပြောနေတော့မှာမဟုတ်ဘူးဝိုင်းအောင်ချီးကျူးကြအောင် ဒါပေမဲ့တခုတော့ခတ်ပါတယ်ဘာခတ်တာလဲဆိုတော့အခြားနိုင်ငံကစစ်ကောင်းဆောင်တွေမှာအုံနောက်ရှိနေမှာပဲခတ်တာပါ